ီးရတဲ့ဩဂုတ်လ7ရက်နေ့မနေ့လေယာကြီး3နိုင်ဝန်းကျင်လောက်ကစမ်းကြောင်းမြို့နယ်စမ်းကြောင်းလမ်းက GNG စတိုးဆိုင်ကိုလူငယ်တစုဝင်ပြီးဓားတိုက်ပါတယ်လူငယ်တွေလို့ပြလိုက်ရတာကနောက်ပိုင်းအဲ့ဒီဆိုင်ရဲ့ CCTV ကင်မရာကိုရဲတပ်ဖွဲ့ကစစ်ဆေးပြီးနောက်သိရတာပါဩဂုတ်လ16ရက်နေ့မှာတော့အဲ့ဒီဓားတိုက်လူရဲမှုတရားခံတွေဖမ်းဆီးရမိပါတယ်နောက်ဆက်တွဲအမှုတွေနဲ့တရားခံတွေလည်းထပ်ပြီးဖမ်းဆီးရမိတယ်လို့ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်အဲ့ဒီထုတ်ပြန်ကြေးအရ GNG စတိုးဆိုင်50ဓားတိုက်ခံရတာကိုဖမ်းဆီးရမိတာပါအလားတူပါပဲပြီးခဲ့တဲ့လပိုင်းကအနာဂတ်တည်းကိုအဆုံးပြပြီးညဘက်ဓားလိုက်တိုက်တဲ့အဖွဲ့အဖွဲ့ကိုမထင်မှတ်ပဲပေါ်ထုတ်ဖမ်းဆီးနိုင်ခဲ့ပါသေးတယ်တရားခဏ်ဒီဖမ်းဆီးရမိပြီးနောက်အဲ့ဒီအဖွဲ့ကြီးကျူးလွန်ခဲ့တဲ့အမှုပေါင်း28မှုရှိတယ်ဆိုတာသိလာရပါတယ်ဒါတွေကိုကြည့်ရင်ရန်ကုန်မှာဖြစ်ပွားခဲ့တဲ့မှုကြီးတွေအတွက်ဘလောက်တောင်များနေသလဲတခုခုမိလိုက်မှနောက်ဆက်တွဲအများကြီးကျူးလွန်ခဲ့တာတွေပေါ်ထုတ်နိုင်တာကိုကြည့်ရင်ရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်ဘလောက်ကျဆင်းနေပြီလဲဆိုတာကိုလည်းမှန်းဆနိုင်ပါတယ်။ရန်ကုန်မှာဒုတိယမှုတွေပိုထူပြောလာနေပြီလား။ဒီအတွက်ဘာတွေလုပ်နေတယ်လဲဆိုတာကုတ္တပချွေးလေးတင်ပြသွားပါမယ်
။ GNG စတိုးဆိုင်ရဲ့ဓမြတိုက်လူရဲခံရမှုနဲ့ပတ်သက်ပြီးဓမြတိုက်လူရဲသူတွေဟာမြန်ကုန်မြို့နယ်မှာနေထိုင်သူတွေဖြစ်ကြပြီးအုပ်စုလိုက်ကားတစီအသုံးပြုကဓမြတိုက်လူရဲမှုတွေကျူးလွန်ခဲ့ကြတယ်လို့သိရပါတယ်။ပြမှုကျူးလွန်ရမှာတယောက်ကပဝင်းကျင်အခြေအနေကိုစောင့်ကြည့်တင်ပေးတယောက်ကအယောင်စီဝန်ထမ်းကိုဓာတ်နဲ့ထောက်ကျန်သူတွေကအန်သေးတွေကရောင်းရငွေတယ်လီဖုန်းငွေဖြည့်ကတ်တွေဆိုင်သွင်းရှိနေသူတွေရဲ့မိုဘိုင်းဖုန်းဝန်ထမ်းတွေရဲ့လက်ဝတ်လက်စားစရာတွေကိုလူရက်ခဲကြတာဖြစ်ပါတယ်အခုဓားများမှုတွေနဲ့ပတ်သက်လို့စုစုပေါင်း9ယောက်ဖမ်းဆီးထားပြီး2ယောက်ကလွတ်မြောက်နေစေလို့ဆိုပါတယ်အဲ့ဒီ2ယောက်ကိုဖမ်းဆီးရမယ့်ရင်နောက်ထပ်အမှုတွေလည်းထပ်ပြီးပေါ်ပေါက်ကောင်းပေါ်ပေါက်လာနိုင်ပါသေးတယ်။ပြီးခဲ့တဲ့2019ခုနှစ်မေလ2ရက်နေ့ကလည်းရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်တီလန်းပေါ်မှာကားတစီးဓမြအတိုက်ခံရပါသေးတယ်။ဖြစ်စဉ်အချင်းကတော့ခုလိုပါ
။ဘိုးဘီမှနေထိုင်တဲ့အမျိုးသမီးကြီးတူဟာကိုရီးယားသွားမဲ့သူ့ရဲ့သားကိုမိသားစုဝင်တွေနဲ့အတူမင်္ဂလာတို့လေယာဉ်ကွင်းကိုကိုယ်ပိုင်ကားနဲ့လိုက်ပို့ပါတယ်။အပြန်ကားပေါ်ပါလာတဲ့ကလေးငယ်တယောက်အဖို့သွားခြင်းနဲ့ဆိုလို့မင်္ဂလာတို့မြို့နယ်ပြည်လမ်းမပေါ် DOC မှတ်တိုင်နားမှာလမ်းပြည့်ရက်ပြီးအပေါ့သွားစီပါတယ်။အဲဒီချိန်ကယ်ရီနာအမျိုးသားအငှားရင်တစည်းသူတို့ကားရှိပိတ်ရကားပေါ်ပါတဲ့လူလေးယောက်ကအမျိုးသမီးကြီးကိုဓာတ်နဲ့ထောက်ပြီးပါလာတဲ့ပတ်ဆိုင်ရေးဆွဲကျူးငကလက်စွပ်လက်ကင်ဖုံးစုစုပေါင်းတန်ဖိုးကျ340ကျော်ဘူးအားလုံးကိုလူယူပြီးသူတို့ကားနဲ့ပဲပြန်ထွက်သွားပါတယ်။အချိန်ကည9နာရီလောက်ပဲရှိပါသေးတယ်။ဓားတိုက်ခံရတဲ့မိသားစုအနေနဲ့ဖြတ်သွားတဲ့ဘေကားစီကမှအကူအညီရခဲ့ဖို့မပေါ်ပါဘူး။ဒီလိုနဲ့ဘကူကအဲ့ဒီမိသားစုဟာမင်္ဂလာတို့မြို့မှာရေစခန်းမှာအမှုဖွင့်ပြီးပြန်သွားခဲ့ပါလေ။နောက်ထပ်တလားကျော်ကြာမှရေတပ်ဖွဲ့ဟာအဲ့ဒီအမှုကိုမတော်တဆဖော်ထုတ်နိုင်ခဲ့ပြီးတရားခဏ်တွေကိုဖမ်းမိခဲ့ပါလေ
။အမှုဖမ်းမိပုံကခုလိုပါ။ဇွန်လဇန်မှာရန်ကုန်တိုင်းရှိပီတာမြို့နယ်လော်ကားနေမြေမှာအပြင်းထန်နာကျင်စိမှုလူရဲမှုနဲ့တပ်ထွေးခေါ်တိုင်မောင်းခေါ်အသေးလေးလို့ခေါ်တဲ့လူဆိုးတယောက်ကိုဖမ်းဆီးရမိပါတယ်။သူ့ကိုလော်ကားနေမြေရဲစခန်းမှာချုပ်ထားပြီးအမှုကိုစစ်စင်းစစ်စင်းနဲ့မေလ2ရက်နေ့ကတီလန်းမှာကားတစ်စီးကိုဓားမြတိုက်တဲ့အချိန်သူပါတယ်ဆိုတာကိုမတော်တဆဝန်ခံမိရကနေနောက်ထပ်ဂွင်းဆက်တရားခံတွေကိုဖမ်းမိခဲ့တာပါ။အဲ့ဒီဓားမြအဖွဲ့မှာလူ၈ယောက်ပါဝင်ပြီးကယ်ဒီနာအမျိုးအစားအမှားတက္ကစီတစ်စီးကိုငှားပြီးလူရဲမှုဓားမြမှုတွေကိုပုံမှန်အလုပ်လုပ်နေတယ်လို့ကျူးလွန်နေကြသူတွေပါကျူးလွန်သူတွေကိုဖမ်းဆီးပြီးရနောက်အဲ့ဒီအဖွဲ့ရဲ့ဝန်ခံချက်အရာသူတို့ဟာ2016ခုနှစ်ဒီဇင်ဘာလလောက်ကတည်းကစပြီးကားတစ်စီးနဲ့လူရက်မှုဓားမြမှုတွေကျူးလွန်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီအချိန်ကနေသူတို့အဖမ်းခံရတဲ့ဂျွန်လလေအထိရန်ကုန်တိုင်းရွှေပြည်တာလှိုင်းတရာတကုံမြို့တစ်စိတ်ကမ်းမြို့နယ်နဲ့မင်္ဂလာတုံမြို့နယ်တွေမှာလူရက်မှုဓားမြမှုပေါင်း28မှုကိုကျူးလွန်ခဲ့တယ်လို့ဆိုပါတယ်ဒီအုပ်စုရဲ့ပြစ်မှုကျူးလွန်ပုံတွေကိုအသေးအချာလေ့လာစမ်းစစ်ကြည့်ရင်ကျူးလွန်သူများတာလူရဲ့ဓားမြတိုက်ခံရတဲ့သူများတာလူရဲ့ဓားမြတိုက်လို့ရတဲ့ပစ္စည်းတွေကလည်းများပြားပြီးပြန်ရောင်းချတဲ့နေရာတွေကလည်းအနှံ့အပြားဖြစ်နေမှာအသေးချာပါပဲပြောရရင်အစတွေအများကြီးထွက်နေတဲ့မှုကွင်းတွေလို့ပြောရင်ရနိုင်ပါတယ်ဒါပေမဲ့တကယ်ပြဿနာကြီးကအဲ့ဒီအမှုတွဲကြီးကိုရဲတပ်ဖွဲ့ကဝရိယစိုက်ထုတ်ပြီးအတင်းချဖော်ထုတ်နိုင်ခြင်းမရှိခဲ့တာပါပဲတကယ်လို့ဒါအဲ့ဒီတွေကတယောက်လော်ကားမှာသူ့ဘာသာသူတီးတဲ့အကျန်းဖက်လူရက်မှုမကျူးလွန်ခဲ့ရင်ကျူးလွန်ပေမဲ့ရဲကဖမ်းမိခဲ့ရင်ဖမ်းမိတဲ့အချိန်ပြည်လမ်းမှာကားနဲ့ဓားမြတိုက်တာကိုဝန်မခံခဲ့ရင်အခုအမှုတွဲကြီးတစ်ခုလုံးဖမ်းမိသေးမှာမဟုတ်ပဲ ဓမြအဖွဲ့ဟာစက်ပြီးဓမြတိုက်လူရဲ့နေအောင်မှာဖြစ်လို့ပါပဲ
။ဒါရီယာရန်ကုန်မှာကျူးလွန်တဲ့ဒုစရိုက်မှုတွေကအုပ်စုနှစ်စုကျူးလွန်ခဲ့တာလောက်ပဲဖြစ်ပြီးတခြားမှုတွေအများအများရှိနေသေးတယ်လို့မဖော်ထုတ်နိုင်သေးတဲ့အမှုတွေလည်းအများကြီးရှိနေပါသေးတယ်။အမှုတော်များများပြည်သူတွေကမတိုင်ကြလို့စီးရင်မှုတွေလည်းမနှဲမနှောပါ။ဒါရီကိုကြည့်ရင်ရန်ကုန်မှာဒုစရိုက်မှုတွေထူပြောလာတာငြင်းလို့မရနိုင်ပါဘူး။ဒီအတွက်လူတွေပြည်မှုကျွလွန်လာရတဲ့ရေကမြေကဖြစ်တဲ့အလုတ်ကန်ရှားပါမှုဆင်းရဲမွဲတေမှုစတဲ့ပြဿနာတွေကိုဖြေရှင်းပြရမှာဖြစ်တယ်လို့ရဲတပ်ဖွဲ့စွန့်ရေးကြဆင်းနေရင်ဝိရိယစိုက်ထုတ်မှုအားနည်းနေရင်လည်းဖူခေပြုပွားမှုတားဆီးကာကွယ်နိုင်မှာမဟုတ်သလိုအားပေးအားမြောက်ပြုသလိုတော့ဖြစ်နေပါဦးမယ်။ဒါကြောင့်ရန်ကုန်မှာဒုစရိုက်မှုထူပြောလာတဲ့ပြဿနာကိုဖြေရှင်းနိုင်မှုအစိုးရကနေတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ပေးရမယ့်အပြင်ရဲတပ်ဖွဲ့ဘက်ကလည်းပြည်ပြောင်းလဲမှုတွေလုပ်ဖို့လိုနေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။